တော်ရှင်ခရံလုံခဲ့တဲ့ဆယ်စုနှစ်တွေကစပြီးကမ္ဘာနိုင်ငံကြီးဟာအသွင်ပြောင်းလဲလာခဲ့ပါတယ်။1980မှ21ရာစုနှစ်ဦးစော်ပိုင်းတွေကိုကြည့်လိုက်မယ်ဆိုရင်ရွေးကောက်ပွဲကျင်းပပြီးဒီမိုကရေစီစနစ်စီကိုဦးတည်တဲ့နိုင်ငံတွေဟာ35နိုင်ငံမှ130နိုင်ငံအထိရောက်လာခဲ့ပါတယ်။ဆေးရမွေးတည်မှုဟာ1993မှ42ရာခိုင်နှုန်းမှ2008မှာတော့18ရာခိုင်နှုန်းအထိကျဆင်းလာခဲ့ပါတယ်။ဒါပေမဲ့ globalization ကဖန်တီးလိုက်တဲ့အရာတွေထဲမှာလည်းပြဿနာအစ်စ်တွေပါလာပါတယ်။ဒီတစ်ပတ်မှာတော့ modern democracy နိုင်ငံလိုရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းဆွေးနွေးကြည့်ကြရအောင်ပါ။ဆရာတို့မှညင်ခုံခဲ့ကြတဲ့နိုင်ငံရေးပြဿနာတော်တော်များများကိုကြည့်လိုက်မယ်ဆိုရင်စီးပွားရေးနဲ့ပတ်သက်တာများပါတယ်။လက်ဝဲနိုင်ငံရေးသမားတွေကအလုံသမားခွင့်ရေးနဲ့အလုံသမားသမဂ္ဂတွေလူမှုထောက်ပံ့ရေးစီမံကိန်းနဲ့ပြန်လည်ခွဲဝေမှုပေါ်လစ်စီတွေကိုဗဟုပြုအာရုံစိုက်ခဲ့ကြပါတယ်။လက်ရနိုင်ငံရေးသမားတွေကတော့အစိုးရရဲ့အရွယ်စားကိုရှော့ချဖို့ပုဂ္ဂလိကစီးပွားရေးအခန်းကဏ္ဍတွေကိုမြင့်တင်ပေးဖို့အာရုံစိုက်ခဲ့ကြပါတယ်။ဒါပေမဲ့ဒီနေ့မှာတော့ identity လို့ခေါ်တဲ့ကိုယ့်ရဲ့အမှတ်လက္ခဏာသင်္ကေတတွေဟာရှေ့ကိုပိုရောက်ရှိလာခဲ့ပါတယ်။ဒီမိုကရေစီနိုင်ငံများစုကိုကြည့်လိုက်မယ်ဆိုရင်လက်ဝဲနိုင်ငံရေးသမားတွေဟာစီးပွားရေးတာဝန်ညီညွတ်မှုကိုအတိတ်ကအာရုံစူးစိုက်မှုသိမ့်မလုပ်တော့ပဲလူနည်းစုတွေဒုက္ခသည်တွေနိုင်ငံရခြားမှာရွှေပြောင်းအခြေချလာအလုပ်လုပ်ကြသူတွေအမျိုးသမီးတွေနဲ့လိင်လူချစ်သူများအရေးကိုပုံမအာရုံစိုက်လောက်ကင်လာကြပါတယ်လက်ရနိုင်ငံရေးသမားတွေကတော့သူတို့မျိုးချစ်စိတ်နဲ့ကာကွယ်ထားတဲ့လူရရင်ကျေးမှုအယူဆတွေပေါ်ပြန်လည်ဖွင့်ဆိုလာကြပါတယ်လူမျိုးရေးဘာသာရေးအစွဲလမ်းနေကြောင်းပဲတခြားလူမျိုးစုနဲ့ဘာသာရေးပေါ်ခွဲထုတ်စဉ်းစားသလိုဖြစ်နေပါတယ်ကာမတ်ကတော့နိုင်ငံရေးယုံကြွမှုဆိုတာစီးပွားရေးပြိပခါရဲ့ရောင်ရဟပ်မှုပဲဖြစ်တယ်လို့ဆိုခဲ့ပူပါတယ်။ဒါပေမဲ့ဒီကနေ့ဖြစ်ပျက်နေတာကိုကြည့်ချင်းအဖြစ်လူတွေကိုလှုပ်ဆော်နေတဲ့အရာတွေဟာရုပ်ဝတ္ထုပစ္စည်းနဲ့စီးပွားရေးအကျိုးမြတ်တာမကပါဘူး။တခြားအရာများစွာရှိနေတယ်ဆိုတာထင်ရှားပါတယ်။ကမ္ဘာတဝန်းကိုကြည့်လိုက်ရင်နိုင်ငံရေးတောင်းဆောင်တွေဟာသမိုင်းဆိုင်ရာနဲ့နာချက်တွေကိုဖွင့်ထားပြောဆိုလာကြပါတယ်။ဂုံတိတ်ခါရဲ့အရေးပါမှုတွေလူမျိုးတစ်မျိုးရဲ့ဂုံတိတ်ခါကိုပြန်လည်ထိန်းသိမ်းရမယ်ဆိုတဲ့စကားတွေနဲ့သူတို့ရဲ့နောက်လိုက်တွေကိုလှုပ်ဆော်နေပါတယ်။ဒီဥဒမရာရှိချင်းပင်ကနိုင်ငံသားတွေလွှမ်းမိုးမှုစတင်ခဲ့တဲ့1839ကာလကိုအဆက်ခွဲခံရမှုရာစုလို့ပြောခဲ့သလိုရုရှားသမ္မတပူတင်ကလည်းဆိုဗီယက်ပြည်ထောင်စုပြိုကွဲမှုဟာကျေကွဲစရာပထဝီဝင်နိုင်ငံကြီးအပြောင်းလဲဖြစ်တယ်။ရုရှားရဲ့အာဏာချက်ကိုအခွင့်အောင်းယူပြီးဥရောပနိုင်ငံတွေဟာမြောက်အတ္တလန္တစ်သဘောတူညီမှုအဖွဲ့ကိုချဲ့ထွင်လာတယ်လို့ဆိုခဲ့ပူပါတယ်။ဂုံတိတ်ကပေါ်ချိုးနှိမ်ဆက်ဆံထားတယ်ဆိုတဲ့ခံစားမှုကြောင့်လူမှုပြောင်းလဲရေးလှုပ်ရှားရုန်းကန်မှုတွေကလည်းဒီမိုကရေစီနိုင်ငံတွေမှာအင်အားကြီးမားတဲ့အရာတစ်ခုဖြစ်ရိုက်ခတ်နေပါတယ်။အမေရိကန်ရဲတွေရဲ့အာဖရိကန်လူမဲတွေပေါ်လက်လွန်ချေလွန်တပ်ဖြတ်မှုတွေကိုအကြောင်းပြပြီးပေါ်ပေါက်လာတဲ့ Black Lives Matter လို့လှုပ်ရှားမှုတွေဟာကမ္ဘာပြည်သူတွေအာရုံစိုက်လာအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့တက္ကသိုလ်ပရဝန်အထွေမှာအမျိုးသမီးတွေဟာသူတို့ပေါ်ကျူးလွန်ခဲ့တဲ့လိင်ချားဖတ်မှုတွေယောက်ျားတွေနဲ့ဒန်းတူဆက်ဆံကွက်မရတာတွေကိုဖော်ထုတ်တိုက်ပွဲဝင်ကြပါတယ်။အရင်ကတော့လိင်လူချစ်သူများပေါ်မှာလူဖွဲ့စည်းကခွဲခြားဆက်ဆံတာတွေအရေးမဆိုင်မှုတွေရှိခဲ့ပေမဲ့အခုတော့သူတို့ရဲ့လိင်စိတ်ပြောင်းလဲမှုအခွင့်အရေးတိုက်ပွဲတွေကိုမျက်ကွယ်ပြုလို့မရတော့လောက်လူတည်များခဲ့ပါတယ်။တကယ်တော့ identity လို့ခေါ်တဲ့လူဖွဲ့စည်းတစ်ခုအပေါ်အမတ်သားပြုခံရမှုဟာပေပေပေါ်မှာကိစ္စမဟုတ်တော့ပါဘူး။ကမ္ဘာလုံးဆိုင်ရာအရေးကိစ္စတွေမှာဘာတွေဖြစ်ပျက်နေတယ်ဆိုတာကိုအဓိကပြောပြနေတဲ့အယူဆတစ်ခုဖြစ်လာပါတယ်။တစ်ဖက်ကကြည့်လိုက်ရင်တော့ဒါဟာ modern democracy နိုင်ငံတွေအတွက်အရေးကြီးတဲ့စိန်ခေါ်မှုတစ်ခုလည်းဖြစ်လာပါတယ်။ globalization ဟာစီးပွားရေးနဲ့လူမှုပြောင်းလဲရေးပြဿနာတွေကိုများများဆက်ဆံပြောင်းလဲပြစ်လိုက်ပါတယ်။လူဖွဲ့စည်းတွေဟာအပြန်တလန်ပို့လို့ဆုံးလာပါတယ်။တခါတော့ကပင်မလူဖွဲ့စည်းတွေမှာနေရာမရကြတဲ့အုပ်စုတွေဟာသူတို့ကိုအတိမတ်ပြစ်ဖို့အတွက်တောင်းဆိုလာကြပါတယ်။ဒီလိုတောင်းဆိုမှုတွေဟာအခြားအုပ်စုတွေထဲမှာပြဿနာတစ်ခုဖြစ်ရောက်သွားနိုင်ပါတယ်။အဲ့ဒီအုပ်စုတွေဟာမိမိလက်ရှိနေနေတဲ့အနေအထားမှာဆုံးရှုံးမှုနဲ့ကြောက်ရွံ့ခံရမှုတွေကိုခံစားလိုက်ရပါတယ်။ democratic လူဖွဲ့စည်းတွေဟာကျင်းမြောင်းတဲ့အမတ်သားပြုအဖွဲ့အစည်းတွေဖြစ်အပိုင်ပိုင်ပြတ်ကျိုးပယ်သွားသလိုဖြစ်နေပါလေ။ဒါဟာနိုင်ငံတကာပြုကွဲမှုဒါမှမဟုတ်ကြာဆုံးမှုကိုဥတည်နေခြင်းလည်းဖြစ်ပါလေ။ဒီလိုနေသားမျိုးမှာတယောက်ရဲ့ဂုဏ်သိက္ခာကိုတယောက်ကအတိမမပြုဘူးဆိုရင်ထိတ်တိုက်ရင်ဆိုင်တူးမဲ့ပရိပခတွေကဆက်လက်ပေါ်ပေါက်လာဦးမှာအမှန်ပါ။တော်ရရှိမှာနော်။စီဝေးပြည်နယ်ရှင်များစုကတော့လူတွေကိုတက်ကြွလာအောင်နှုတ်ဆော်ပေးနေတဲ့အရာတွေဟာရုပ်ဝတ္ထုပစ္စည်းအပေါ်တတ်မှတ်မှုပဲဖြစ်တယ်လို့ယုံကြည်ကြပါလေ။ဒါပေမဲ့အတွေးကော်ပြူတာရှင်ဆိုခရစ်တီကတော့ဂုံတိတ်ခါကိုအငမ်းမရလူချင်းမှုဟာလည်းအရေးပါတဲ့အရာတစ်ခုဖြစ်တယ်။လူတွေမှာစိတ်ဝိညာဉ်လို့ခေါ်တဲ့အရာတစ်ခုရှိတယ်။စိတ်ဝိညာဉ်မှာလည်းနှစ်မျိုးရှိပါတယ်။မိကတော့တိုင်းမရလို့ခေါ်တဲ့မိမိဟာသူများထက်မြင့်နေဆိုတဲ့အတွေးနဲ့အိုက်ဆိုတိုင်းမရလို့ခေါ်တဲ့မိမိဟာသူများတွေနဲ့ဓာတ်လူပါဝါရှိတယ်၊နေရာရှိတယ်ဆိုတဲ့တွေးထင်မှုပဲဖြစ်ပါတယ်။တကယ်တော့ modern democracy ကြီးထွားလာမှုဟာ အိုက်ဆိုတိုင်းမီယာကမေဒလိုတိုင်းမီယာအပေါ်မှာကြော်တက်လာခြင်းပဲဖြစ်ပါတယ်။20ရာစုမှာဖြစ်ပွားခဲ့တဲ့ဂျွန်စနစ်အသားရောင်ခွဲခြားမှုတိုက်ချက်ရေးနဲ့အမျိုးသမီးများဓာတ်လူမဲ့ပေးပိုင်ခွင့်ဓာတ်လူအခွင့်အရေးဆိုတဲ့အဖြစ်ပြက်တွေကသက်သေပဲဖြစ်ပါတယ်။ဒါပေမဲ့ modern democracy ရဲ့စိန်ခေါ်မှုတွေကိုဖြည့်ရှင်းမှုအတွက်လမ်းတစ်ခုတော့ရှိပါတယ်။တခြားသူတွေရဲ့ဂုဏ်သိက္ခာတွေကိုအတိမတ်ပြုပေးလိုက်သလိုတစ်ဖက်မှာတော့နိုင်ငံတစ်ခုတည်ဆောက်မဲ့ဘုံသဘောတူညီမှုလမ်းကြောင်းတစ်ခုကိုရေးဆွဲဖို့လိုတယ်ဆိုတာပါပဲ။တခြားသူတွေရဲ့ဂုဏ်သိက္ခာတွေကိုအတိမတ်ပြုပေးလိုက်သလိုတခြားတစ်ဖက်မှာတော့နိုင်ငံတစ်ခုတည်ဆောက်မဲ့ဘုံသဘောတူညီမှုလမ်းကြောင်းတစ်ခုကိုရေးဆွဲဖို့လိုပါတယ်တဲ့။သောတာရှင်မြတ်မပြည်သူတွေလည်းတယောက်တည်ရှိမှုကိုတယောက်ကလက်ခံပြီးသွေးစည်းညီညွတ်မှုနဲ့တည်ဆောက်နိုင်မှုတွေကိုစတူပေါ်ဆောင်နိုင်မဲ့နိုင်ငံကြီးကောင်းဆောင်တွေနဲ့စုံစည်းနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။